ကောမျိုးမင်းဒီ UI နဲ့ဆက်သွယ်မေးမြန်းဝင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီအင်တာဗျူးနဲ့ဆက်သွယ်ပြီးတော့ပထမဆုံးပြောတဲ့နေတော့ကကျွန်တော်ကဝင်ကြီးအင်တာဗျူးလေးလုပ်ချင်လို့ပါလို့ပြောတော့ကောမျိုးမင်းကပြောတယ်ဝင်ကြီးလို့ခေါ်ရင်အင်တာဗျူးမပေးဘူးတဲ့ဆိုတော့ကျွန်တော်ကဝင်ကြီးကိုဝင်ကြီးလို့ခေါ်ရင်ဝင်ကြီးကအင်တာဗျူးမပေးဘူးဆိုလို့ကျွန်တော်ဝင်ကြီးကိုဝင်ကြီးလို့မခေါ်တော့ပါဘူးနော်ကျွန်တော်တို့ကောင်းနေကြတိုင်းကောမျိုးမင်းလို့ပဲဆက်ပြီးတော့ခေါ်သွားပါစေအဲ့တော့ပထမဆုံးပြောမေးခွန်းကလာဒီမနက်ငယ်မှာတခါမှမရှိဘူးတဲ့လူခွင့်ရင်ဆိုင်ရာဝင်ကြီးဌာနဒီဝင်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ဂျာကာလာပြည်သူ့ညီအစိုးရရဲ့ပြည်တော်စုဝင်ကြီးပေါ့လေဆိုတော့အော်မြမင်းတို့ဒီလူခွင့်ရင်ဆိုင်ရာဝင်ကြီးဌာနနေလက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝင်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးကတော့အခုဒီစစ်အာဏာရှင်တော့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ရင်ချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့ဒီကိစ္စကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တကွမ်းမှာဖြစ်နေတယ်။ရိုးရိုးတာမန်လူခွေချုပ်ဖောက်မှုတော့ပြောလို့မရ။စနေတကြအမိန်ပေးပြီးတော့အမိန်စစ်စစ်မှုသစုံတရားနဲ့အရက်သားပြည်သူတွေကိုခိကိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကမဖွဲ့ခင်ကအရင်ဆုံးကဒေါက်တာဆဆာတို့ပါတို့ဒီလိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်စနစ်တကျသိမ်းဆည်းနိုင်ဖို့အတွက်ပထမဆုံးလုပ်ဆောင်ပါတယ်။ဘာကြောင့်လဲဆိုတော့တမိုင်းမှာဖြောက်ဖျက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီအမျိုးကလုပ်ဆောင်နေတာနောက်ထပ်တစ်ခုကျွန်တော်သွားချင်တဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကပြစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆန့်ကျင်ကြတယ်ဒီ60နှစ်ကနေစပြီးတော့ကျွန်တော်စန့်ကျင်နေတဲ့ပွဲတွေ88ရွှေဘာရောင်ဒေါ်လာရေးစသဖြင့်လုပ်ဆောင်နေတယ်။ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာစစ်စစ်ကြာမှတ်တမ်းမတင်နိုင်ဘူး။တစ်ချိန်ချင်းမှာရင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ကြည့်တဲ့ပုံစံမျိုးမလုပ်နိုင်ဘူး။ဒါကကျွန်တော်တို့ကတကယ့်ကိုအားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့ချက်တွေကိုတစ်ချိန်ချင်းကြာလို့ရှိရင်ဒီလည်းခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလုပ်ဆောင်ပါဒါကတော့ဒီမှာကြာဆုံးသွားတဲ့ငွေဥတော်လည်းသူရဲကောင်းတွေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေသမိုင်းပြန်ပြီးတော့ကျွန်တော်ပူဇော်မှုပေးနိုင်ဖို့အတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ပူဇော်မှုပေးနိုင်ဖို့အတွက်လုပ်ဆောင်ကြပါမယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိသူကနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့ culture of impunity ကိုလုံးဝရပ်တန့်ဖို့အတွက်ကျူးလွန်နေတဲ့သူတွေကျူးလွန်မှုအစ်အတိုင်းထိရောက်စွာရိမ့်နိုင်မှုအတွက်နောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ရေးကိုလေးစားခြင်းလူခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ကြီးသူကြီးသားတွေအားလုံးလူခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လုပ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ရင်တစ်ချိန်တည်းမှာ NUG ကချက်မှတ်တဲ့တော်လစီတခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့ညီလုပ်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိန်ဆက်ပြီးဥပဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းသုံးခုကျွန်တော်တို့ပြင်ဆင်ထားပါကြာ
ဟုတ်ကဲ့ဗျာဆိုတော့ညပေါင်းများစွာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်ဟာလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့เนาะအပြစ်ပေးမခံရတဲ့အခြေအနေကိုတောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့လိုလုပ်တဲ့နေရာမှာဥပမာမျိုးလို့အဓိကဘလို့ခက်ခဲနေကြုံရတာရှိလဲ
ဘလို့ခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်တဲ့အခါမှာကျွန်တော်တို့ဟို online social media ကအချက်တွေကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုကိစ္စမျိုးဖြစ်လာတယ်တယ်လီဖုန်းညာစာဖြစ်သေးပြီးတော့ဖန်ဆီမှုဖြစ်လာတယ်မှာလူတွေမှာကိုယ့်ဖုန်းရဲ့ data တွေတော့မှပို့လမ်းသွားရမယူရဲ့ case တွေဖြစ်တယ်။တည်နေကိုအကြောက်တရားနဲ့မယူပါလို့ရုံမကဘူး။တည်နေကိုစူးစောင်းထားတဲ့ပြည်တွေကိုနောက်ထပ်အကြောက်တရားနဲ့ဖန်ဆီမှုတွေတယ်လီဖုန်းတွေဆစ်ဆေးတာတွေအချက်လက်တွေစူးစောင်းတာတွေဓာတ်ပုံတွေတွေ့တာတော့မှအရေးကြီးမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချစွာနဲ့ကျွန်တော်တို့ Facebook ပို့အတွက်ခက်ခဲတော့အများကြီးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့ခြေကအရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆက်လို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြောတင်ပြမှုတွေအားလုံးတော့ကျွန်တော်3000ကျော်ရှိတယ်ဒါတွေကကျွန်တော်တို့က အချက်လက်တွေဆုထားတယ်ဒါပေမဲ့အချက်လက်စီလည်းမရသေးဘူးတကယ်လို့ကျွန်တော်ကတရားဥပဒေညှတာကိုလောက်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တည်တည်ထောက်တာဒါတွေကကျွန်တော်တို့ deep fake လို့ခေါ်တဲ့အတုလုံထားတာမဟုတ်ဘူးတကယ်ချစ်ပြတ်တယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းဖို့အတွက်အဲ့ဒီနေရာမှာတော့ခက်ခဲအများကြီးရှိနေတော့ပါကြောင့်လဲဆိုတော့လူတိုင်းကတည်ပြနေတယ်လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တည်ထောက်တာခိုင်လုံဖို့အတွက်လုပ်ဆောင်တဲ့အမှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့ဒေတာမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်းနေတာမှာအများကြီးကျွန်တော်တို့စိတ်ခေါ်မှုတာရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့အခုကြတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝင်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုပြုပြင်တော်ဟိုကြားပါလာလုပ်ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးသိစေတာမဆိုင်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ကြုံတွေ့ရတဲ့အခက်အခဲတစ်ခုပါပဲ
။ဟုတ်ကဲ့။ဆိုတော့ဒီအရာတွေစုဆောင်ထားတယ်ဟလားဟိုအချက်လက်တွေရပြီဒီအချက်လက်တွေကနေတစ်ဆင့်ဒါတွေကိုတကယ်တမ်းဟလား action ပေါ့လေတကယ်တမ်းအရေးယူလုံးဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဘုံမျိုးမျိုးလက်ရှိကလည်းပဲပြောရရင်ဒီဂျာကာလာမျိုးသားညွေဆိုတာကကျွန်တော်နားလေသလောက်ပေါ့နော်ဝင်ကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာတိကျနေလို့ရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုပ်ပါညာလည်းပဲခိုင်မာမာမရှိတဲ့အခါကျတော့တကယ်တမ်းဟလာအေးအေးယူလှုပ်ဆောင်နိုင်ဖို့အတွက်ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများအုပ်ညီညာပေါ့နော်တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရည်ရှိသွားမှာကာလလည်းအများကြီးကြာတယ်။ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီခုလိုမျိုးစီအောင်စရာနဲ့ကျူးလွန်တဲ့ကိစ္စတွေကအရန်ဆိုးရတာဖြစ်တယ်။အဲဒါမျိုးပထမအောင်ဆုံးကျွန်တော်ကဒီစစ်အုပ်စုကိုသူတို့အာဏာယူထားတဲ့နေရာချုပ်ချလို့ကပထမဆုံးရေးကြည့်ပါတယ်။အဲတော့ချုပ်ချနိုင်မှုတွေဒီအချက်တွေကိုကျွန်တော်တို့လူပင်ချုပ်ဖောက်မှုနိုင်ငံတကာရာသွေးမှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက် statement ထုတ်ပြီးတော့တစ်တင်ချုပ်ချရတာမျိုးပုံပဲ။ဒါဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လည်းနည်းနည်းပတ်သက်ပြီးလှုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တအောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါမယ်။အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကနောက်တော့ကနေဒါစတဲ့နိုင်ငံတွေမှာဒါကိုစတင်ပြီးလှုပ်ဆောင်နေပါမယ်။အချိန်ထဲမှာပဲကျွန်တော်တို့ဒီစီရေးအရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်ကြတဲ့အောင်တန်တမန်ကြီးအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတစ်ခုလုံးမှာလဲဒါတော်တော်ကြီးကိုနေရာတိုင်းကြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီ။နောက်တစ်ခါဒီတဲ့ပုံပုံပြီးတော့ပြင်ထန်တဲ့အရေးယူမှုဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိန်းထားနိုင်ဖို့အတွက်ဒီရင်းကအင်အားတွေလည်းယူရတယ်လို့ကိပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေခါမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါကတော့လက်ရှိချိန်မှာနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေရအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရင်းနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာခြေခံပြီးတော့နောက်ထပ်ရေးရှင်းသွားမယ့်ကိစ္စမျိုးဖြစ်ပါတယ်။ရေးရှင်းမှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားလို့အားမြတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်းပြီးတစ်စင်းတိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအဆင်ပြေလို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့။ဒီပေါ်လက်တည်းရဲ့အာဏာသိမ်းပြီးနောက်ပိုင်းမှာပထမပိုင်းတော့ငင်းကြဲတဲ့ဆန္ဒပြပွဲတွေရှိခဲ့တယ်။ဟလာတက်နေရဲကလည်းပဲပထမပိုင်းအစောပိုင်းရက်တွေမှာတော့အပြည့်ထန်လို့တောင်ကြည့်ဒါပေမဲ့အခုတော့ကျွန်တော်တို့ရေအလုံးတွေ့နေနေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလာပြိုကွဲဖန်စီတယ်ပြောရရင်လူခွေချိုးပေါမှုတွေအများကြီးပြစ်ထားတာပေါ့နော်ဆိုတော့အဲ့လောက်အပြင်းထန်ဖြစ်ပြီးတဲ့နောက်ပိုင်းကြတဲ့အခါကျတော့အခုဆိုရင်ဟလာနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလာခုခံကောက်ွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်တော့မဟုတ်လည်းပဲကိုယ်တိုင်ကစပြီးတော့သွားတိုက်ကြတာရှိတယ်ဒါမျိုးတွေဖြစ်လာပြီပေါ့နော်တစ်ခါကဒီဆန္ဒရှင်ဆန္ဒသိမ်းမှုဆန့်ကျင်ရေးနေတဲ့လူတွေကြားထဲမှာဒီနေ့ကင်ပြီးတော့ပြန်တိုက်တာရှိလာဆိုတော့တနက်ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆန့်နေစင်ဆန့်ကျင်နေတဲ့ဟလာလက်နက်ကင်အင်အားစုတွေကြားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလားအဲဒီလိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ပြည့်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောလက်နက်ကင်ပြီးတော့ပြန်ပြီးတော့ဆန့်ကျင်တာပဲပြောဒီလိုလှုပ်ဆောင်မှုကကျွန်တော်တို့ဟိုကုတ်ဘကကျွန်တော်တို့ဘကစတာဟုတ်တယ်လို့သိကြပါတယ်နော်ဒီစီအိုစုအနေနဲ့ရင်းကျက်တာဆန္ဒပြမှုဖြိုခွဲပေါ်ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီကြီးရဲ့မရတော့ဘူးဆိုရဲကျွန်တော်တို့လက်နက်ကင်ဖို့အတွက်ပြင်ဆင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်ဒါကတော့ဒီစစ်အာဏာရှင်ချုပ်ချရေးနီးလန်းနေတဲ့အရာတချို့နီးလန်းတခုကိုရွေးချယ်တာဖြစ်ပါတယ်ကျွန်တော်တို့88တုံးကလည်းဒါမျိုးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်တိုင်ခံစားလို့မ လက်နဲ့ကင်ခဲ့ဘူးလားရှိပါတယ်။ဘာကြောင့်လဲဆိုတော့လက်နဲ့ကင်ပြီးတော့ဖိနှိပ်တဲ့သူကိုရင်းရဲသွားနဲ့ပြန်ပြီးတော့လုဆောင်လို့မရဘူး။ဒါကိုပြန်ပြီးတော့ခုကားမယ်ဆိုပုံစံမျိုးဖြစ်လာတာပါ။ဒါပေမဲ့ကျွန်တော်တို့သတိထားဖို့လိုအပ်ပါတယ်။ကျွန်တော်တို့ဘာကြောင့်ဒီစစ်အာဏာရှင်ကိုကျွန်တော်တို့ဘုန်းလဲဆိုတော့လက်နဲ့ကိုပြပြီးတော့မတရားလုဆောင်နေတာနှိပ်စက်ခဲ့တာ။ဒီလူလူတို့အပြစ်နဲ့ဒီလိုလုဆောင်နေတာအများကြီးဖြစ်တယ်။အဲ့တော့ဒါကိုရက်တက်မှုတွေလုဆောင်နေနီးလန်းတစ်ခုနေတော့ကျွန်တော်သဘောပေါက်တယ်။ဒါပေမဲ့စစ်အုပ်စုရဲ့လုဆောင်မှုကိုမုန်းလို့သူတို့လုဆောင်နေနီးလန်းအတိုင်းလူမဆန်တဲ့လုဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးပြန်။လက်နက်ကိုလက်နက်နဲ့ပြန်တော့စန့်ချင်တယ်ဆိုတော့ကျွန်တော်ပေါက်နာလေ။ဒါပေမဲ့လက်နက်ကင်ပြီးတော့အချမ်းဖက်ပြီးတော့မတက်ဆိုင်တဲ့ကီတူလူလူကိုထိခိုက်တဲ့အရာမျိုး၊ကီတူလူလူရဲ့အတက်အိုးရင်စီးစိမ်ကိုချိန်ချောက်တဲ့အရာမျိုးနောက်တစ်ခါလူကြီးအကျဉ်းရှိတဲ့ပြည်သူတွေပေါ်မှာချင်းချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကြမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အားကြောင့်လဲဆိုတော့အကြမ်းဖက်မှုကိုလုံဆောင်လိုက်တဲ့အပြိုင်နဲ့တိုက်ပွဲနှစ်ခုကြားထဲမှာအချင်းချင်းတိုက်တာဒါအကြမ်းဖက်မှုပေါ့ပေါ့။ဒါတိုက်ပွဲပါ။ဒါပေမဲ့လက်နက်ကိုသုံးချပြီးတော့တခြားသူတွေကိုထိခိုက်အောင်လုံဆောင်တာဆိုအကြမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ထိပဲရည်ရွယ်ချက်ကောင်းပြီးဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောသည့်တိုင်အောင်လုံရမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တက်ဖွဲ့ရမယ်အကျန်းတက်မှုဖြစ်သွားရင်ကျွန်တော်တို့တိဆောက်ခဲ့တဲ့မေဥတော်လိုင်းရေးရဲ့ကျွန်တော်တို့ဒီဂုံတိတ်ခါဤသူလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းခုတုံးလုံးလို့လှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ထပ်အကျန်းဖက်မှုတွေလှုပ်ဆောင်ပြီးတော့အဖွဲ့ဆိုပြီးတော့သတ်မှတ်ခိုင်ကျွန်တော်တို့ကဲဒါတော့မဖြစ်တဲ့ဘူးအဲဒီတော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေရှိပါတယ်လက်နက်ကင်တက်တွေရဲ့ကျင့်ဝတ်ချက်စည်းကမ်းတွေရှိပါတယ်။အဲဒီတော့ဒါလေးတွေကိုလည်းကျွန်တော်တို့အတိတ်တရားထားပြီးတော့လုဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်။ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လုဆောင်မဲ့ချက်တွေကိုလည်းအားလုံးသိအောင်အတိတ်ပေးဖို့အတွက်ကျွန်တော်ပြင်ဆင်နေပါပြီ
။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ဂျာဂလာဒူလညွေအစိုးရရဲ့မူဝါဒရဲ့ရည်တည်ချက်တွေနဲ့ပတ်သက်ရင်ဟလာယူရင်းရောပြပါရောပေါ့လေသူတို့ပြည်နယ်နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်းနှီးလူနည်းစုတွေနဲ့ပတ်သက်တဲ့ရည်တည်ချက်သဘောထားဒီထဲမှာရှိနေတဲ့လူညာလူနည်းစုတွေကပင်ဂါလိစ်ကိုတပြေးသွားကြတဲ့လူညာလူနည်းစုတွေကတို့တွေဒီလူခွင့်ရချိုးဖောက်မှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့သူတွေဖြစ်တယ်။ဆိုတော့ဒီလူညာလူနည်းစုနဲ့ပတ်သက်ပြီးတော့ NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အဲ့လိုပြောကြတာရှိတယ်။ဆိုတော့လူညာကြီးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကဘာများပါလဲပေါ့
။ NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွင့်ရကိုလွတ်ဆောင်တယ်ကျွန်တော်ရည်တည်ချက်ကတော့လူခွင့်ရဆိုတာလူသားအလုံးနဲ့သက်ဆိုင်ပါတယ်။ပတူလာပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလုဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲတော့လူခွေချိုးဖောက်မှုမှာပတူကပတူလုလို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ပတူလာတဲ့ပတူကိုလုလို့လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုရှိနေမှာ။ဒါကြောင့်မို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်တို့ကင်ကွယ်ဖို့လုပ်တယ်။လူခွေနဲ့ပတ်သက်တော့ရက်တီမှုတွေလုဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်။ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ဒွေညာအရှိပါ။ဒွေညာတွေပေါ်မှာအရင်တော့ကဖိနှိပ်မှုတွေကျွန်တော်တို့ရှိခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကလည်းအာရုံစိုက်နေတယ်။ဒါကြောင့်မလို့ NUG အနေနဲ့ဒွေညာနဲ့ပတ်သက်တဲ့မူဝါဒတစ်ခုရည်တည်ချက်တစ်ခုကိုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောတာနှစ်ချက်ရှိပါတယ်။ဟုတ်ကဲ့။လူ့ခွင့်ရေးကိုခြေချမှုတွေလိုအပ်တယ်။ဒါပေမဲ့နိုင်ငံတကာပြောဖို့အတွက်စက်ကူပေါ်မှာချရေးတဲ့ policy ကိုကျွန်တော်လုပ်ချင်တယ်။အမှန်တကယ်လူသားရဲ့ရှုထောင့်ရလူခွေကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါ။နောက်တစ်ခါဒါမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတန်းသူတို့ရဲ့ခံစားချက်သူတို့ရဲ့အယူဆတွေထည့်သွင်းဖို့လိုအပ်တယ်ဆိုရဲအရာကိုတောင်းတဲ့အခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးရတဲ့ကျွန်တော်ဒါမျိုးတွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့အခါမှာသူတို့လည်းအတန်းနဲ့နားဆောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့ချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်။အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေတက်တီတဲ့ရင်းညာများပေါ်မှာတက်တီချက် position paper ရှေ့ပတ်ခဲ့မှာကျွန်တော်ခတ်ပါ။အဲ့ဒီထဲမှာတော့ကျွန်တော်တို့အကြအားဖြင့်ပြောချင်တဲ့ကိစ္စတစ်ခုကတော့ရင်းညာတွေကိုရင်းညာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံ။ဘာကြောင့်လဲဆိုတော့သူ့ရဲ့တက်တီချက်ဖြစ်တယ်။နောက်တစ်ခါရင်းညာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့ဂန်တူเนาะသူတို့ပေါ်မှာလူကြီးချုပ်ပေါက်တာဘလို့မှကျွန်တော်တို့လက်မခံဘူး။ဘတူပေါ်မှာဖိတာချင်းမရှိစေရလူတူတူယောက်ရဲ့တူကြီးခွေကြီးကိုကျွန်တော်တို့လက်ခံနေအသိမှတ်ပြုရဲကာကွယ်ပေးမယ်နောက်တစ်ခါ82ဥပဒေပေါ့နော်နိုင်ငံသားဥပဒေပါအားနည်းချက်အများကြီးရှိ135ဆိုတဲ့နံပါတ်ကိုခြေခံပြီးတော့နိုင်ငံသားသတ်မှတ်တဲ့ဟာပါရ ရင်းစားရမကဘူးတခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်သတ်မှတ်တယ်ဒီဥပဒေကိုကျွန်တော်ပယ်ဖြတ်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတတ်သောသူများအားလုံးမွေးဖွားမှုမှာခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်သွားဖို့အတွက်ဒီစီးရေးဆွဲသွားဖို့အတွက်ရှေ့လုံနိုင်စေမှာကျွန်တော်ချမှတ်တာဒါလေးကတော့ပါတဲ့ချက်တွေတချို့ချက်ကိုကောက်ထုတ်ဖို့ပေါ့ဗျာ
တိတ်မကြခင်ကပိုင်းပြင်မှာပဲပြည့်စုံထွက်လာမှာပေါ့နော်ဒါ
ဒီဟုတ်ပါခင်ဗျာကျွန်တော်တို့အခုတော့နောက်ဆုံးစစ်တီရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်ပြရဖို့ဆိုတော့ဒီမေကွန်းကတော့လူခွင့်နဲ့တိုက်တော့မသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွေနဲ့ပတ်သက်တော့ short လုပ်လာတယ်ဆီယနာသိန်းနဲ့ကာလနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်အကိုင်မှာဆန့်ကြည့်ပြီးတော့အခုဆိုရင်အစိုးရအဖွဲ့ထဲမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မတီရဲ့အမြင်သဘောထားကိုသိချင်တာပါဒီအကြမ်းမဖက်စီရီယံလှုပ်ရှားမှုနောက်တစ်ခါအဲ့ဒါຫນွေဦးဒေါ်လန်ရေးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်တစ်ဖက်မှာလည်းပဲဒါရီနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးနေတဲ့ဟောတာကတော့ non believer ပေါ့နော်ဒါရီအောင်မြင်ဖို့မလွယ်ဘူးအောင်မြင်မှုရဖို့ဖြတ်တယ်ဒီလိုရတဲ့ကတော့တိတ်တော့မဟုတ်လာဘူးစသဖြင့်ပဲ CDM ကိုလည်းမယုံကြည်ဘူးຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး generation C ကလုံးနေတာကိုလည်းပဲအန်ဆိုတော့လူမျိုးတွေရှိပါတယ်ဒါအခိုင်အမာကိုရှိအဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ဘာလို့မှမပြောချင်လဲလူတွေမှာ
အမြင်မျိုးရှိပါတယ်ခံယူချက်မျိုးရှိပါတယ်တိတ်တန့်အမိတ်ဆိုတာအမှန်တော့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒီပုံစံကအနာရှင်စနစ်မှာပဲအတင်းကျပ်ဒီကောင်းကြီးကိုဆိုင်ပြီးတော့ဒီကောင်းကြီးလက်ဟိုစားတော့ကျွန်တော်အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒါအသွေးမတူတာမျိုးမျိုးပါဘယူစမတူတာလည်းမျိုးမျိုးပါအရင်ကအောင်မြင်မယ်ဆိုရင်ယုံကြည်တဲ့နေပါတယ်သူရဲ့အခွင့်အရေးပဲယုံကြည်ဖို့လည်းကြိုးပမ်းနေကြဒါကိုမှားတယ်ပြောလို့မရတစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့မအောင်မြင်ပါဘူးကွာဆိုတော့ဒါကျွန်တော်တို့ဒါသဘောဆိုတာဟုတ်လေဘက်တစ်ဖက်ဘက်ပြဿနာကိုလူပေါင်းတော့ဝင်တာအဲ့တော့ဒါမျိုးမအောင်မမြင်ပါဘူးမအောင်မြင်ပါဘူးလို့ပြောတဲ့လူကျွန်တော်ဒါလည်းပြည့်ရက်တည်တယ်ပဲကျွန်တော်ပြောပြဿနာရှိဒါပေမဲ့ကျွန်တော်တို့ကတော့အင်အားဆုံးရှုံးတာပေါ့နော်ဒီတိုင်ပွဲကကျွန်တော်တို့ကပြောမယ်ဆိုရင်အာနာရှင်စနစ်ကိုလုံးဝအမြင့်အမြင့်ချအောင်လုပ်ဆောင်နေတာမယုံကြည်လို့မပါတဲ့ခါမှာတကယ်ကျွန်တော်တို့ကအင်အားယူရတယ်ဒါပေမဲ့ကျွန်တော်ညံသူလို့မတတ်ပါဘူးဘာကြောင့်လဲဆိုတော့သူ့ရဲ့ရက်တည်တယ်ဖြစ်တယ်ဒါပေမဲ့ကိုယ်ယုံကြည်တဲ့တိုင်ဒီကိစ္စကိုမပါဝင်တာကိစ္စမရှိဒါပေမဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောင့်အယှက်ပြုမယ်အဖြစ်စည်းလုပ်မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်တက်ပို့ပြီးတော့ပြင်းထန်သွားတယ်เนาะကိစ္စမျိုးဖြစ်သွားပြီအဲ့တော့မကူညီနေပါမနှောက်ယှက်ပါမပါဝင်ခြင်းနေပါအပုတ်မချပါနဲ့เนาะမအောင်မြင်မှုထင်လို့ရှိရင်ကိုယ့်ယုံကြည်တိုင်းကိုလှုပ်ပါဒါပေမဲ့ဒလန်တော့မလှုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကယုံကြည်ခွင့်မတူပွဲပြားခွင့်ရလူသားရဲ့ခွင့်လေဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်ယှက်ပေးတာနောက်တစ်ခါမဟုတ်မမှန်တဲ့အနေနဲ့ပြောကြတာနောက်ကဒါနဲ့ပတ်သက်ပြီးတော့နော်ကျွန်တော်တို့မှားယူတဲ့တည်နေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ပါဘုမေမေတော်လည်းပြည့်စုံပါပြီကျွန်တော်ဘေးကျင်တဲ့မိကုန်းဒီလည်းပါတော့ပါပြီဘုမေမေနေနေနောက်ဆုံးပါများပြည့်ဆက်ပြောချင်ပါသေးလေခင်ဗျာ
အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါတယ်ကျွန်တော်တို့ဘလောက်ထိဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာယုံကြည်လဲဘလောက်ထိစစ်အာဏာရှင်မှုမုန်းတီးလဲဆိုရဲယုံကြည်မှုတိုက်ပွဲဖြစ်တယ်အဲ့တော့တစ်ခါမှာစစ်အုပ်စုကလည်းလက်နက်အားကိုးနဲ့ဖိနေတယ်ကျွန်တော်တို့ကကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်ညီညွတ်စွာအသုံးပြုတော့လှုပ်ဆောင်နေတယ်88နဲ့ကွာတာ88ပဲចောင်းသားတစုတွေเนาะဥဆောင်နေနောက်ပိုင်းမှာပြည်သူပါအခုကြတော့ကျွန်တော်တို့ကမျိုးဆက်တွေအားလုံးပါဝင်လာတဲ့ကိစ္စတစ်ခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘလောက်ကြီးမျိုးဆက်ပေါ့ကွာယုံကြည်တာဒီမိုကရေစီနဲ့လူ့ခွင့်ရေးစစ်အာဏာရှင်ဆင်းချုပ်ကြီးဆိုတဲ့အရာတူဖြစ်ပါအဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်တချို့နေမှာရင်ကိပရဲ့စာနာနားလည်မှုနဲ့ပူပေါင်းပါဖို့လိုအပ်ပါတယ်။အဲတော့တခါကြီးကျွန်တော်တို့တိုက်ပွဲကြာလာရင်လေအားမလို့အားများဖြစ်တာရှိပါလိမ့်။ဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းလို့အောင်းမြင်ရမယ်ဆိုတဲ့စိတ်ကားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်းမြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့အဲ့တို့လို့ပါလေအားလုံးနဲ့လေးစားပ
ါနော်ဟုတ်ကဲ့ပါမားလက်တဲ့ဂျာကအချိန်ပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒူဘဲကျေးဇူးတင်ပါတယ်ကောမျိုးမင
်းဟုတ်ကဲ့ကျေးဇူးတင်ပါ
တယ်ကျမ်းမာစွာနဲ့ဒေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစေလို့ဆုတောင်းပေးပါရစေခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါခင်ဗျာကျေးဇူးတင်ပါ